ရန်ကုန်တိုင်းဝန်ကြီးချုပ်စီကရွှေနဲ့ဒေါ်လာငွေတွေရယူခဲ့တယ်ဆိုပြီးဒေါ်အောင်ဆန်းစုကြည်အဖို့ဆွဲဆိုထားတဲ့အဂတိလိုက်စားမှုဟာအမှုမြောက်တယ်လို့တရားရုံးကဒီကနေ့ဆုံးဖြတ်ပါတယ် NLD အစိုးရလက်ထက်မှာရန်ကုန်တိုင်းထက်ကလုပ်ငန်းဆောင်ရွက်မှုတွေထောက်ခံပေးဖို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပေးတဲ့ဒေါ်လာငွေ6သိန်းနဲ့အခောက်ရွှေ9ပိတ်သာလက်ခံရယူတယ်ဆိုပြီးဒေါ်အောင်ဆန်းစုကြည်ကိုဆွဆွဲခဲ့တာပါတရားရုံးကဒီလိုဆွဲချက်လက်ခံလိုက်တာကြောင့်လာမယ့်အပတ်ရုံချိန်တွေကနေစတင်ပြီးထောင်ဆန်းစုကြည်ကိုယ်တိုင်ရှောက်လက်ချက်ပေးဖို့ရှိနေပါတယ်။နေပြည်တော်နဲ့ရန်ကုန်မှာဒေါခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်လို့မြေနေရာရယူတဲ့ဆိုတဲ့အဂတိအမှုဆွဲချက်ကိုလည်းဒီကနေ့စစ်ဆေးပါတယ်။ထောင်ဆန်းစုကြည်ရှင်းနေတွေကိုမီဒီယာကမပြောရဘူးဆိုပြီးတော့စစ်ကောင်စီဘက်ကပုံမထုတ်တားမြစ်ထားတာမျိုးဆက်သွယ်မေးမြန်းလို့မရပါဘူး။တောင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အဂတိအမှုတွေမှာဥပဒေပါပြဋ္ဌာန်းချက်နဲ့မကန့်ညီသလိုတောင်ဆန်းစုကြည်ကိုဖမ်းဆီးပြီးတော့ပိုင်ဆိုင်မှုတွေထိန်းသိမ်းစင်မှာလဲလက်ပေးတယ်လို့ဆွဆွဲထားတဲ့ရွှေနဲ့ဒေါ်လာစီးရင်တွေမပါဝင်ဘူးလို့တောင်ဆန်းစုကြည်ရှင်းနေရဖက်ကတရားရုံးကိုရှောက်လွှဲခဲ့တယ်လို့သိရပါတယ်။တကယ်လို့အဂတိလိုက်စားမှုတပ်ဖြည့်ရေးဥပဒေ55နဲ့အပြည့်ရှိတယ်လို့တရားရုံးကပြဋ္ဌာန်းချမှတ်မယ်ဆိုရင်အမြင့်ဆုံးပြဋ္ဌာန်း1095နှစ်အထိကြာခံရနိုင်ပါတယ်။မနှက်ဖြံမှာတော့ရဟယင်ငါရမှုဝယ်ယုံမှုနဲ့ဆိုင်တဲ့အဂတိလိုက်စားမှုငါမှုကိုဆက်လက်စစ်ဆေးသွားမှာပါ။စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်စစ်ကောင်စီကတောင်ဆန်းစုကြည်အပေါ်လောလောဆယ်အထိအမှုပေါင်း78မှုနဲ့တရားစွဲခဲ့ပြီးတော့ငါမှုအတွက်1096နှစ်ပြဋ္ဌာန်းချမှတ်ထားပါတယ်။